ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်မိနေကြတဲ့ရခိုင်နဲ့မွတ်စလင်ဒေသခံတွေအတွက်စားနပ်ရိက္ခာနဲ့စေဝါကူတမှုအရေးတကြီးလိုအပ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဘေးလွတ်ရာမှာခိုလုံနေကြတဲ့တိုင်းရင်းသားပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာ၊စေဝါနဲ့ထောက်ပံ့အကူအညီတွေကိုတနင်္ဂနွေနေ့ကစလို့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ပူးပေါင်းပြီးကူညီထောက်ပံ့ပေးနေတယ်လို့အစိုးရတာဝန်ရှိသူတွေဘက်ကတော့ပြောထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြီးပြောပြပါမယ်ရှင်။
တနင်္ဂနွေနေ့ကဘူတိတောင်မြို့ကိုရဟတ်ရင်နဲ့ရောက်ရှိလာတဲ့လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဟာမောင်းတော်ဒေသအတွင်းမှာရှိတဲ့တိုင်းသားပြည်သူတွေဝန်ထမ်းတွေကိုဘေးကင်းလုံခြုံရဘက်ရွှေ့ပြောင်းထားနိုင်တဲ့အခြေအနေစားနပ်ရိက္ခာနဲ့စေဝါထောက်ပံ့ဖို့လိုအပ်တဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုဆောင်ရွက်ခဲ့ကြပါတယ်လက်ရှိအခြေအနေအထိဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ကပ်နေတဲ့မောင်းတော်ဒေတာမြောက်ပိုင်းရခိုင်ရွာတချို့မှာတော့အကြမ်းဖက်တိုက်ခိုက်မှုထပ်ပြီးခံရမှာကိုစိုးရိမ်တဲ့အတွက်ရွာသူရွာသားတွေဟာနေအိမ်တွေကိုမပြန်ရဲကြသေးပဲဘေးလွတ်ရာမှာခိုလုံနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့ကျင်းချောင်းလုံကြုံရေးစခန်းမှာခိုလုံနေတဲ့ကျင်းချောင်းကျေးရွာသားမောင်လူအေးကပြောပါတယ်
ကိုယ်ရတဲ့ကျွန်တော်မရသေးဘူးခင်ဗျကျွန်တော်တော့မနေတော့ပါဘူးကိုရှိနေစောင့်ကြည့်နေတော့ပါသူအကြမ်းဖက်သမားတွေဝင်လာမလားဆိုပြီးတော့ကျွန်တော်တို့အခုလေးရှိလို့ဟာစောင့်ကြည့်နေတော့ပါအဲ့နောက်လေးခါတော့ကျွန်တော်တို့ကိုလိုလိုရှိကြလေးတဲ့ကဲတောင်းတော့အောင်ပြင်နေရပါတယ်ခုစောင့်နေရခါတွေယူလို့မရဘူးခင်ဗျဒီလမ်းတောက်ချက်မှာအခုလုံးမိုင်းတွေထောင်ထားလို့တောလုံးလမ်းလုံးကိုဖယ်လို့မရတာပါခင်ဗ
ျမောင်းတော်မျိုးအရှိဘက်တမိုင်ကျော်အကွာမှာရှိနေတဲ့မြို့တကြီးလို့မွတ်စလင်ရွာတချို့အနားတဝိုင်မှာတော့အဲ့ဒီကလုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုမျိုးမရှိပေမဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်မှုကြောင့်မွတ်စလင်ရွာသားတွေဟာဘေးလွတ်ရာနီးစပ်တဲ့ရွာတွေဘက်ကိုထွက်ပြေးနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့မြို့တကြီးရွာသားကိုလာထွန်းကပြောပါတယ
်။အဲ့ရွာကိုဒီနေ့စစ်တရလာပြီးတော့ညနေ9:00နာရီမှာသူတို့ကလောင်းချပြီးပြီးတော့မြို့စုပြစ်တယ်။အရွာလုံးနီးပါးကိုမြို့စုပြစ်တယ်ပြီးတော့လူတွေကထွက်ပြေးသွားတာပေါ့နော်အဲ့မှာတလိငတွေလည်းပါတယ်ပြီးတော့တကြည်ယူတွေလည်းပါတယ်ပြီးတော့ကိုယ်အသက်ကိုကိုယ်လူကြတာပေါ့နော်လူပြီးတော့ပြေးနေရတာပေါ့
နိုင်ငံတော်တိုင်းပင်ခံရုံးကနေမွတ်စလင်ရွာတွေအနေနဲ့အကျန်းဖက်သမားတွေနဲ့ပူးပေါင်းမှုမရှိရင်အစိုးရလုံခြုံရေးတပ်တွေကိုမကြောက်ကြဘူးပြောထားပေမဲ့အကျန်းဖက်သမားတွေကိုနှိမ်နင်းရေးကိစ္စမှာတော့သူတို့အနေနဲ့အစိုးရလုံခြုံရေးတပ်တွေနဲ့မပူးပေါင်းချင်လို့မဟုတ်ပဲအရင်အတွေ့အကြုံတွေအရစိုးရိမ်ထိတ်လန့်မှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကိုလာထွန်းကဆိုပါတယ
်မပူးပေါင်းတာမဟုတ်ဘူးလူတွေကတောင်းရင်ပြီးတော့ပြေးသွားတာတက်ပြေးသွားတာအဲ့လိုပူးပေါင်းမယ်ဆိုပြီးတော့ရွာတည်နေရင်လူတွေကအဆင့်ခံရမှာကိုစိုးရိမ်တယ်အဲကျွန်တော်တို့နေမယ်နေပြီးတော့ကျွန်တော်ကဘာအမှဆင်ရမရှိဘူးလေကျွန်တော်ကအခုဥပမာကျွန်တော်နေမယ်ဆိုပါစို့ကျွန်တော်အဆင်ခံရရင်ကျွန်တော်ကိုဖမ်းလိုက်ရင်သူကဟိုကိုစရင်တိတ်တိတ်မှာအချင်းချင်းတိတ်တိတ်ဒီမှာအဲ့လိုအဆင်ခံရပြီးတော့အဲ့ဒီစီးမှာပါဝင်ဒီမှာဟိုတရားရေးဘက်ကိုတွားမယ်တရားရေးဘက်ကိုတွားရင်ဒီမှာရှင်းနေကြပါလေငါပြင်မရဘူးကျွန်တော်ပြောရတယ်ဘယ်သူမှမမြင်ဘူးဒီမှာအဲ့လိုကြတော့လူကြီးကဆော့ဆော့ကလေးကရှောင်းလီခေါင်းလေးဆိုတဲ့ပုံစံနဲ့တွေ့ပြရတာ
လက်ရှိမြို့တကြီးရွာနာတဝိုက်ကကြီးရွာတွေမှာပိတ်မိနေသူတွေဘေးလွတ်ရာပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းအခုလိုပြောပါတယ
်ပိတ်မိနေတဲ့ဆိုတော့လူတွေလုံးဝကရွာအပြင်ကိုမထွက်နိုင်ဘူးလေပြီးတော့ကြောင်ချေးရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအတီးကဟိုစေဝါကူတာမှုတွေလိုအပ်နေတယ်အစတော့တွေကတော့ရတယ်လူတွေကမဆိုင်လေးရတယ်ဒါမဲ့ဒီမှာကိုဝင်ဆောင်အမျိုးသမီးတွေရှိတယ်ပြည်ကြီးတွေရှိတယ်ပြီးတော့ဟို serious ပြနေတဲ့ယောက်ျားတွေရှိတယ်လူနာရှင်တွေရှိတယ
်နိုင်ငံတော်တိုင်းပင်ခံရုံးရဲ့တနင်္ဂနွေနေ့ကထုတ်ပြန်ကြမှာတော့အကြမ်းဖက်သမားတွေဟာမောင်းတော်မျိုးကိုစနစ်တကျဖျက်ဆီးဖို့ကြံစီလှုပ်ဆောင်နေကြောင်းနဲ့မိရှို့လက်လုတ်ဘုံးတွေဖောက်ခွဲပြီးတနက်နဲ့ပြစ်ခတ်မှုတွေမနေ့ကနေ့လယ်ပိုင်းထိရှိနေသေးတယ်လို့ဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအရက်သားတွေအပါအဝင်တေဆုံးသူ104ဦးရှိနေပြီးအများစုကအကြမ်းဖက်သမားတွေဖြစ်တယ်လို့အစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဩဂုတ်လ25ရက်နေ့ကမောင်းတော်ဒေသအကြမ်းဖက်မှုမှာပါဝင်တဲ့ ARSA ခေါ် American Rohingya Salvation Army ကိုအကြမ်းဖက်အုပ်စုအဖြစ်မြန်မာအစိုးရကတရားဝင်ကြေညာထားပါတယ်ရှင်။